ဒီကနေ့ပြည်အောင်စုလွတ်တော်မှာဒုတိယသမ္မတတုံးဦးလေးကနေသမ္မတကိုလှုပ်ဖွဲ့မဲပေးစနစ်နဲ့ရွေးချယ်တင်မြှောက်မှာဖြစ်ပါတယ်။အနိုင်ရပါတီ NLD ကတင်မြှောက်တဲ့ဒုတိယသမ္မတနှစ်ဦးတည်းကဦးထင်ကျော်ဟာသမ္မတအဖြစ်မဲအများဆုံးရဖို့တရားသလောက်ရှိနေတာကြောင့်နှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံမှာပထမဆုံးအရသာစစ်စစ်သမ္မတဖြစ်လာမှာပါ။ကျန်ဒုတိယသမ္မတနှစ်ဦးလေးကဒုတိယမဲအများ
နီကလွှတ်တော်မှာသမရအရေးချင်းစီစီရေးအဖွဲ့ကအတီးပြုတ်လိုက်တဲ့ဒုသမရ302ဦးကိုသမရအဖြစ်ဒီကနေ့လွှတ်တော်မှာရွေးချယ်တင်မြှောက်မယ့်အစီအစဉ်နဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွှတ်တော်အမတ်တဦးကအခုလိုပြောသွားပါတယ်
မနေ့ကကြာရင်အန်တီတို့ရဲ့နိုင်ငံတော်သမရနဲ့ဒုသမရတွေကိုမနေ့ကလေးဝဲမဲပေးစနစ်နဲ့ရွေးချယ်မှာပေါ့
ပထမဆုံးအရက်သားသမရဖြစ်လာမဲ့သူကိုရွေးချယ်မဲ့လွှတ်တော်ရဲ့လျှို့ဝှက်မဲပေးစနစ်အခြေအနေဘယ်လိုရှိမလဲ2012ခုနှစ်ဂျားပြက်ရွေးကောက်ပွဲနဲ့2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD လွှတ်တော်အမတ်ဒေါက်တာအောင်မိုးညူကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ဒီ2010တုန်းကသမရာယူဦးတင်းစင်ကိုရွေးချယ်တင်မြှောက်ခဲ့တဲ့ပုံကတော့ဘယ်လိုမျိုးမဲပေးခဲ့တယ်ဘယ်လိုရွေးခဲ့တယ်ဆိုတာကျွန်တော်သေချာမသိပါဘူးသို့တော်လည်းပဲကျွန်တော်သိရတဲ့လောက်ကတော့အဲ့ဒီတုန်းကတော့လည်းပဲလျှို့ဝှက်မဲပေးတဲ့ပုံလို့ပဲသိရတယ်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိစ္စတွေနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့မဲပေးခဲ့စဉ်တုန်းကတော့တော့တန်းပြီးတန်းထွက်တာဥပမာဖြင့်ဟို A တန်းကထွက်တယ်ဆိုရင် A တန်းကလူတွေသွားမဲပေးတယ် B တန်းကထွက်တယ်ဆိုရင် B တန်းလူထွက်ပြီးမဲပေးတယ်မဲပေးတာလည်းပဲရှေ့မှာလည်းပဲလွတ်လပ်စွာလျှို့ဝှက်စွာမဲပေးတာဖြစ်တဲ့အတွက်မဲပေးတဲ့သူတယောက်နဲ့တယောက်ကြားမှာလည်းအကန့်ဒီကတ်ထားတဲ့အတွက်တော့မဲပေးတဲ့နေရာမှာဘသူကဘယ်ဝဝပေးတယ်ဆိုတာလုံးဝမသိပါဘူးလျှို့ဝှက်မဲပေးတဲ့ပုံစံမှာပြီးမှကူကမဲပုံထဲကိုထည့်တာပဲအဲ့တော့ဒီဟာဟိုကျူတင်ညီနဲ့ထားရှိကောင်းရှိမယ်သို့တော်လည်းပဲဘသူဘယ်မဲကိုပေးရဆိုတာလုံးဝမသိနိုင်ပါဘူးတကယ်လျှို့ဝှက်မဲ့ပေးတဲ့ပုံစံမှာ
ဖြီတော်စုလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်စုစုပေါင်း664ဦးထဲမှာတက်မတော်က116ဦးနဲ့ကြက်ခိုင်ဖွံ့ဖြိုးရေးက42ဦးပေါင်းလိုက်ရင်209ဦးရှိနေပြီး NLD လွှတ်တော်ကိုယ်စားလှယ်စုစုပေါင်းက390ယောက်ရှိနေတာပါဒါကြောင့်ဒေါက်ဆန်းစုကြည်ရွေးချယ်ထားတဲ့တမရလောင်းတယောက်ကိုပဲNLD ဘက်ကမဲအကုံပေးမယ်ဆိုရင်အဲ့ဒီသူဟာတမရအဖြစ်တင်မြှောက်ခံရဖို့ကြိမ်းပေသွားပြီလို့ NLD ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်ရေးမှူးကိုမျိုးရန်အောင်သိန်းက VOE ကိုပြောပါတယ
်။နောက်ပါတီနေနဲ့ဒုတိယတမရတိရောက်ကိုပဲမြောက်တရားကြောက်ကိုပဲပေါ့ဗျာ။ပုံအောင်မပေးတတ်ရှိရင်တမရချက်မှာပေးတာလေ။စစ်တပ်ဘက်ကနေပြီးတော့တမရဘက်ကနေပြီးတော့အင်းင်းစုကိုမတွေ့နဲ့ဆိုလို့ရှိရင်ကျွန်တော်တို့ပါတီကဒုတိယတမရချက်ကတော့ဒုတိယတမရနဲ့ဖြစ်သွားလိမ့်မယ်။ဒီကတမလားအဖြစ်ပြည်ပြည်စီမိဖြစ်ပြည်ပြည်စီအရင်ကြည့်ဘူးလုတ်ပန်ငွေငုံခွင့်အောင်တော့တူတူပဲ
မဲအနေများပေါ်မူတည်ပြီးဒုသမရာတင်တဲ့နှစ်ဖြစ်လာမဲ့သူတွေအတွက်လုတ်ပန်ခွင့်အတူတူရှိမှာဖြစ်ပေမဲ့တမရာကတခုခုဖြစ်ခဲ့လို့အဲ့ဒီနေရာမှာအစားထိုးတာဝန်ယူရမယ်ဆိုရင်ဒုသမရာတစ်ကတမရာဖြစ်လာဖို့ရှိပါတယ်ဒါနဲ့ပတ်သက်လို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အချက်ကိုကိုမျိုးရန်အောင်သိန်းကအခုလိုရှင်းပြပါတယ်
ကျေဝိတမရကတခုဖြစ်ခဲ့ရင်တော့ဒုတိယတမရတကတမရဖြစ်မယ်ပေါ့ကျေဝိဒုတိယတမရတကတမရဖြစ်ခဲ့ရင်လည်းပဲမပတ်ပဲဗျမမပတ်ပဲဆိုတော့မပတ်အတွက်မှလွတ်တော်ပြည်တော်စုလွတ်တော်ခေါ်ပြီးတော့မှတမရကိုပြင်ရွေးရမှာအဲ့ဒီကပြည်တော်စုလွတ်တော်မှာကျွန်တော်တို့အဖွဲ့ချုပ်ကကိုယ်စားလှယ်တွေပဲနော်အများစုရှိနေတော့ကျွန်တော်အဖွဲ့ချုပ်ကိုယ်စားလှယ်ရပဲတမရတယောက်ကိုပြင်ရွေးလို့ရပါတယ်ကျေဝိကျွန်တော်ယူလိုက်တဲ့တမရကတခုဖြစ်ခဲ့လို့အမျိုးစွေကဒုတိယတမရဒီစလာရေလို့တမတ်ချက်ရင်ဒီတမတ်ချက်လည်းနှစ်ပတ်ပါပဲနှစ်ပတ်တည်းပူပြီးတော့ချက်ကိုမရှိပါဘူးဒီရောက်ကိုကျွန်တော်တမတ်ချက်နဲ့ပြန်ယူရမှာပ
ါဒုတမရတွေရဲ့အရေးချင်းပြည့်မီမှုရှိမရှိစီစစ်ရမှာလွတ်တော်တမရလောင်းရွေးချယ်စီစစ်ရေးအဖွဲ့ဝင်ခုနှစ်ဦးအနေနဲ့စစ်တပ်ကိုယ်စားလှယ်က NLD ကရွေးချယ်တဲ့ဦးထင်ကျော်နဲ့ဦးဟင်နရီဘန်ထီးယူတို့နှစ်ဦးကိုကန့်ကွက်ခဲ့တာပါဒါပေမဲ့စစ်တပ်ကတင်တဲ့ဥမြင့်ဆွေကတော့ကန့်ကွက်မဲမရှိခုနှစ်မဲနဲ့အတီးပြုတ်ခဲ့တာဖြစ်ပါတယ်။အခုလို NLD ဘက်ကမကန့်ကွက်ပဲထောက်ခံခဲ့တဲ့အပေါ်နားလည်ပေးဖို့ NLD ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဟာ NLD လွှတ်တော်အမတ်တွေနဲ့မင်းကတွေ့ဆုံရမှာပြောဆိုခဲ့ပါတယ်။ NLD အနေနဲ့အမျိုးသားရင်ကြားစီရေးကိုဥတီပြီးဆောင်ရွက်ခဲ့တာဖြစ်ကြောင်းကိုမျိုးရန်အောင်သိန်းကပြောပါတယ်
။ဟိုဥမြင့်ဆွေကတော့အပြည့်အစုံစာရှိနေပေမဲ့လည်းကျိုးချောင်းကိန်းလုံးစွာလက်ခံပြရတဲ့အတွက်လက်ခံပေးတဲ့ဖြစ်ပါရင်အင်းဆွေကိစ္စနဲ့ပတ်သက်ပြီးတော့
အခုလိုတော့ဆန်းစုကြည်ဦးဆောင်နဲ့NLD ကပူးပေါင်းဆောင်ရွက်လူစိတ်ကိုလက်တွေ့ပြသနေပေမဲ့တက်မတော်ဘက်ကဘလောက်ထိပါဝင်ဆောင်ရွက်လာမလဲဆိုတာကိုတော့ပြည်သူအများကမေးခွန်းထုတ်စရာဖြစ်နေပါတယ်ရှင်။